Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မခွန်ညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ဗျာတောသားရှင်များရှင်ဒီကနေ့ညနေခင်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနားငလောက်တို့ပြောပြပေးမှာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တို့ရဲ့အကြီးဆုံး background လိတ္တအခြေစိုက်စခန်းမှာဒီကနေ့အသေးခံပုံခွဲခဲ့တာကြောင့်လူ၄ယောက်ထပ်မံတေဆုံးပြီးတော့ဆယ်လေးဦးဒဏ်ရာရသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်အမျိုးကြီးတွေမှာ3ရက်မြောက်နဲ့ဖြစ်ဆက်ပြီးဆန္ဒပြခဲ့ကြသလိုနောက်ထပ်လူလူဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့ရှိတယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါရတယ်။တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုရာထူးကဖြုတ်ချပေးဖို့ထောင်တောင်းချီတဲ့လူတွေဒီကနေ့ဆိုးလ်မြို့တော်မှာစုဝေးပြီးတော့တောင်းဆိုဆန္ဒပြနေကြပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့11 Media Group ရဲ့ထိတ်တန့်တာဝန်ရှိသူတွေကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့
ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစပြန်ပို့လာတယ်ပေါ့နော်။ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီကသတင်းမီဒီယာကောင်စီကိုတိုင်းတိုင်းများတော့လေလုံလောက်တဲ့အချိန်မရှိဘူးတကယ်နှိမ့်နိုင်ခံပြီးနောက်တဲ့လုံလောက်တဲ့အချိန်
နိုင်ငံတကာသတင်းတွေအပြီးမှအပြည့်အစုံနှာစင်ကြရမှာဖြစ်ပါတယ်ရှင်။မောင်တော်မြို့နယ်မြောက်ပိုင်းကတက်မတော်စစ်ကြောင်းနယ်မြေရှင်းလင်းရေးအတွင်းမှာမနေ့ကအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အစိုးရနဲ့အပြစ်ရရေးရှေ့မတူနောက်မဆုတ်ဖြစ်နေတာကိုနီလန်းဆောင်ရှာပြီးဖြေရှင်းသွားမယ်လို့ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းပြောပါတယ်။ဒီလိုဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူလမြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေတပ်အခြေစိုက်စခန်းမှာတာလီဘန်လိုတန်တရာရှိတဲ့လူတယောက်ဒီကနေ့အသေးခံပုံဖွဲခဲ့တာကြောင့်လူ၄ယောက်ထပ်မံတေဆုံးပြီးတော့ဆယ်လေးဦးထပ်မံတန်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းမှာအပြင်းဖက်မှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အာဖဂန်သတင်းဌာနကပြောပါတယ်။ပုံခွဲသမားကအလုတ်သမားအဖြစ်အယောင်ဆောင်ထားခဲ့တာပါ။ဒီအသေးခံပုံခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့တေဆုံးတရားရသောသူတွေရဲ့မိသားစုဝင်တွေနဲ့အတူစီလုံးညညွတ်စွာယက်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ညွန့်ပေါင်းတပ်တွေအာဖဂန်ပြည်သူတွေကိုတိုက်ခိုက်နေတဲ့လူတွေကိုတံမြန်ဖို့နဲ့ပုံမကောင်းမွန်တဲ့အာဖဂန်နစ္စတန်နိုင်ငံတစ်ခုဖြစ်လာဖို့အာဖဂန်ရောက်အမေရိကန်တပ်တို့ကတင်းနှံတွေအကြံဉာဏ်တွေဆက်ပြီးကူညီပေးသွားမယ်လို့ NATO ဦးဆောင်တဲ့ Resolute Support Mission ရဲ့ဗိုလ်မှူးကြီး John Will Nicholson ကသူရဲ့ကြေညာချက်ထဲမှာပြောထားပါဗျ။ဒီတက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါဗျ။တက်ခိုက်မှုမလုပ်ခင်လာပိုင်းအလိုကလေးကလေတပ်စခန်းမှာအလုတ်သမားအဖြစ်ပုံခွဲသမားကဝင်ရောက်လုကိုင်းနေခဲ့တာလို့သူကပြောပါဗျ။အာဖဂန်တပ်သားအပါအဝင်အမေရိကန်တပ်သား20ကျော်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။ဒါပေမဲ့လည်းဒီလိုတက်ခိုက်မှုမျိုးတွေမှာတေဆုံးသူအရေအတွက်ကိုတာလီဘန်တို့ကချက်ကားပြောဆိုလို့ရှိတာပါ။မဇာရှရီဖ်မျိုးကဂျာမန်ကောင်စီဝင်ယုံဝင်ထက်ကိုကြာရာပေးနေကကားနဲ့မောင်းဝင်ပုံဖောက်ခွဲလို့လူ6ဦးသေဆုံးပြီး130ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့တိုက်ခိုက်မှုဖြစ်ပွားတာပါ။
အမေရိကန်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမ္မတနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဒ်ယန်ကာကပြောလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်တာဝန်ယူတာနဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်နဲ့နဲ့လောက်အလဟတ်သက်မဖြစ်အောင်ရှောင်ရှားနိုင်ဖို့ဥရောပမှာဘယ်လိုလုပ်ကြတယ်ဆိုတာကိုအမြန်လေ့လာမှာဖြစ်တယ်လို့ယန်ကာကလူဇမ်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသားကျောင်းသူတွေကိုတောက်ကြနေကပြောကြားခဲ့တာပါ။ဒါ့အပြင်ဒေါ်နယ်ထရမ့်က NATO အဖွဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်ခဲ့ကြောင်း NATO အဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကစိုးရတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့ယန်ကာကညီလာခံတက်ရောက်လာသူတွေကိုပြောပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်က NATO အဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးမေးခွန်းထုတ်ခဲ့တာကြောင့်သူသမ္မတဖြစ်လာတာကိုဥရောပခေါင်းဆောင်တွေကြားမှာလည်းအံ့ဩခဲ့ကြသလိုတချို့တွေကလည်းစိုးရိမ်တဲ့အထိပါဖြစ်လာနေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာတော့တချို့ဥရောပနိုင်ငံတွေကနယ်စပ်တွေကိုဖွင့်ပေးပြီးရွှေ့ပြောင်းကြေညာနေထိုင်သူတွေကိုလက်ခံခဲ့တဲ့မူဝါဒနဲ့ပတ်သက်ပြီးတော့လည်းဒေါ်နယ်ထရမ့်ကဝေဖန်ခဲ့တာဖြစ်ပါတယ်။တခြားဥရောပခေါင်းဆောင်တွေကအမေရိကန်သမ္မတနဲ့လက်တွဲလုပ်သွားဖို့မျှော်လင့်နေတယ်လို့ပြောကြားခဲ့တာကြောင့်ယန်ကာရဲ့အခုပြောကြားချက်ကတော့အဲ့ဒီလူတွေနဲ့မတူဘဲကွဲပြားခြားနားနေပါတယ်ခင်ဗျာ
။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းမိုက်ကယ်မက်ဖောက်ကသူ့ကိုရုရှားတို့ကနိုင်ငံဝင်ခွင့်ဗီဇာထုတ်မပေးဘူးလို့ပြောပါတယ်။မက်ဖောက်ဟာ2012ကနေ2014အထိရုရှားနိုင်ငံမှာသံအမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးအခုလိုဗီဇာထုတ်မပေးတာဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရင်းနှီးတဲ့အတွက်ကြောင့်ဖြစ်တယ်လို့သူ့ရဲ့ Facebook မှာရေးပါတယ်။ ိုဘားမားနဲ့ရင်းနှီးတဲ့အတွက်ခရမ်လင်နန်းတော်ရဲ့တာမျက်စီမှာသူ့နာမည်ပါနေတယ်ဆိုပြီးသူ့ကိုပြောတယ်လို့မက်ဖောက်ကရေးထားပါတယ်။ဒါကိုဂုဏ်ယူစရာအဖြစ်မှတ်ယူပါတယ်လို့လည်းသူကဆိုပါတယ်။2014ခုနှစ်မှာယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားတို့ကသိမ်းယူလိုက်ပြီးတဲ့နောက်ရုရှားအစိုးရအစိုးရအရာရှိတွေကိုအမေရိကန်တို့ကပြည်ဝင်ခွင့်ဗီဇာထုတ်မပေးတော့တာကိုတံပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့မက်ဖောက်ကပြောပါတယ်။စတန်ဖို့ဒ်တက္ကသိုလ်မှာပမောက္ခအဖြစ်လုပ်ကိုင်နေတဲ့မက်ဖောက်ကသူ့ကိုရုရှားနိုင်ငံဝင်ခွင့်ထာဝရတာမြင်လိုက်တာမျိုးမဖြစ်ဖို့မျှော်လင့်တယ်လို့ပြောပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဝန်မျိုးကြီးတွေမှာတောက်ကြနေက၃ရက်မြောက်နေ့အဖြစ်နဲ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပြီးလာမယ့်နေ့တွေမှာလည်းနောက်ထပ်လူမှုဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့ရှိတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောလိုက်ပါတယ်။ Oregon ပြည်နယ် Portland မြို့က Trump ကိုစန့်ကျင်တဲ့ဆန္ဒပြပွဲအတွင်းမှာလူတယောက်တနက်နဲ့ပစ်ခံခဲ့ရပါတယ်။အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ချက်ချင်းမသိရသေးပါဘူး။စောပိုင်းတုန်းကတော့ဆန္ဒပြတဲ့သူတွေကရဲတွေကိုခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့စတိုးဆိုင်တွေရဲ့မှန်ပတင်းပေါက်တွေကိုလည်းရိုက်ခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့ကအထီးကရုံးတွေကိုနှိမ်နှင်းခဲ့ကြပြီးတော့လူ25ယောက်ထပ်မင်းဖမ်းဆီးလိုက်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်လော့စန်ဂျလိစ်မြို့မှာတော့ရဲကလူ185ယောက်ကိုဖမ်းဆီးလိုက်ပြီးအဲ့တဲကလူအတော်များများဟာအယ်လီမြို့ရဲ့ရင်အသွားလာများတဲ့ကားလမကြီးတွေကိုပိတ်ဆို့ဖို့ကြိုးစားတာကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ညူယောက်မြို့မှာတော့တောက်ကြနေညကလူယာနဲ့ခြီးပြီးတော့ဝါရှင်တန်စကွဲပန်းခြံမှာစူဝေးပြီးအဲ့ဒီကနေနိုင်ငံရေးဆန္ဒပြပွဲတွေမှာစူဝေးလေးရှိတဲ့မန်ဟတန်ယူနီယံစကွဲကိုခြိတက်ခဲ့ကြပါတယ်ဒါကိုမြစ်တာတရားနဲ့လွှမ်းခြုံတဲ့လူမှုစူဝေးပွဲလို့နာမည်ပေးထားပြီးတော့မြစ်တာတရားကဒေါ်နယ်ထရမ့်ရဲ့အမုန်းတရားတွေကိုအနိုင်ယူသွားမှာဖြစ်ကြောင်းထရမ့်ဟာကျွန်တော်တို့သမရမဟုတ်ဘူးဆိုပြီးတော့ကြွေးကြော်စံတွေကိုလည်းလမ်းတစ်လျှောက်မှာအော်ဟစ်သွားခဲ့ကြပါတယ်ဖီလာဒယ်ဖီးယားမြို့မှာတော့ကျောင်းသားကျောင်းသူတရားလောက်တမ်ပေါ်တက်ကတူကနေမြို့တော်ခမ်းမကိုခြိတက်ခဲ့ကြပြီးတော့ထရမ့်ဟာအမေရိကန်နိုင်ငံကိုပေါင်းစည်းစေမှာမဟုတ်ဘဲကွဲသွားစေမှာသာဖြစ်တယ်လို့ပြောပါတယ်ဒါပြင်မိုင်ယာမီအက်တလန်တာမြို့တွေမှာလည်းလူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ဒီကနေ့စနေနေ့မှာတော့နယူးယောက်Los Angeles နဲ့ Las Vegas မြို့တွေမှာဆက်ပြီးတော့ဆန္ဒပြသဖို့ရှိတယ်လို့လည်းပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရထူးကဖြုတ်ချပေးဖို့ထောင်ထောင်ချီတဲ့လူတွေဒီကနေ့ဆိုးမျိုးရောမှစူဝေးပြီးတော့တောင်ဆူဆန္ဒပြနေကြပါတယ်။လူမှုစူဝေးပွဲကိုလူပေါင်း2,000ခွဲလောက်ပါဝင်ဆင်နွှဲနေပြီးတဟာနှစ်ပေါင်းများစွာအတွင်းမြို့တော်ဆိုးရဲ့အကြီးဆုံးဆန္ဒပြပွဲဖြစ်ပါတယ်။အငင်ပွားစရာဖြစ်နေတဲ့အကျင့်ပြတ်ချဆမှုသတင်းတွေကြောင့်သမ္မတပတ်ကွန်ဟေကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်ဆိုနေကြတာဖြစ်ပါတယ်။သမ္မတပတ်ကွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့စုံစမ်းစစ်ဆေးမှုခံရတာပါ။သမ္မတပတ်ကိုအကျင့်ပြတ်ချဆမှုရှိအောင်လုပ်လို့မရတဲ့ခေါင်းဆောင်တစ်ယောက်အဖြစ်မြင်အောင်သူနဲ့နှစ်ပေါင်းများစွာခင်မင်လာတဲ့ Miss Choison Seal ကတည်တည်ချာချာစီစဉ်ပြီးတော့ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲသမ္မတပတ်ကွန်ဟေတဖြည်းဖြည်းနဲ့အထီးချမ်းဖြစ်လာသလိုအနာလဲမဲ့လာနေတာဖြစ်ပါတယ်။ Miss Choi ကိုလဲသမ္မတနဲ့ပုဂ္ဂိုလ်ရေးအရခင်မင်ရင်းနေတဲ့အတွက်တူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကို Corporation G တွေကနေ$68 တန်းလူတောင်းအောင်သူအားပေးခဲ့ပြီးအဲ့ဒီလူတန်းငွေအတော်များများကိုလည်းသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
။အိန္ဒိယဆိုရကရူပီးငွေစက်ကူ900တန်းနဲ့1000တန်းတွေကိုဖျက်သိမ်းတော့မယ်လို့ညင်ညာလိုက်ပြီးတဲ့နောက်အဲ့ဒီငွေတွေကိုလဲဖို့အတွက်လူတွေတန်းနဲ့ချီပြီးတော့စောင့်ဆိုင်နေကြပါတယ်။ငွေလဲလှယ်ဖို့အတွက်စောင့်နေတဲ့လူတန်းရှည်ကြီးဟာပို့ပြီးတော့ရှည်လာနေသလိုရန်ဖြစ်တာတွေဝယုံ3-5ဖြစ်တာတွေကိုလည်းအိန္ဒိယနိုင်ငံတဝက်မှာတွေ့လာနေရပါတယ်။ယူဒလီမြို့မှာလည်းစနေနေ့တုန်းက ATM ငွေထုတ်ဆက်ကငွေပြတ်သွားတဲ့အတွက်တယောက်နဲ့တယောက်ဒေါသတကြီးတပ်ပုတ်တာတွေအထိပါဖြစ်ခဲ့ကြပါတယ်။နေရာနှစ်ခုမှာဆိုရင်လူတွေထောင်ထဲချီတန်းစီနေတဲ့လူတန်းကြီးကအဆောက်အုံတဲကိုဝင်ဖို့လုပ်နေတုန်းလူအုပ်ပိတာအနှဲငယ်ဖြစ်ခဲ့ပါတယ်။ယူဒလီမြို့ကတချို့လူသွားလူလာများတဲ့နေရာတွေကဗန်ဒီမှာတော့ပြည်သူ့စစ်အဖွဲ့တွေကိုချထားပြီးလူတွေကိုအေးအေးဆေးဆေးရှိကြဖို့ပြောဆိုခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကတော့အိန္ဒိယအစိုးရကအာဂရီလိုက်စားမှုနဲ့အခွန်ရှောင်မှုတွေကိုတိုက်ဖျက်ဖို့ကြိုးပမ်းတဲ့အနေနဲ့ရူပီးငွေစက်ခူ900တန်းနဲ့1000တန်းတွေကိုဖျက်သိမ်းတယ်လို့ရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာယာရီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံမကျင်းပမီတပတ်အလို့တောက်ကြနေမှာအာနာတိကတိုက်ကိုခရီးထွက်ပါတယ်။နယူးဇီလန်နိုင်ငံခရစ်ချာ့ချ်မြို့ကနေမစ္စတာကယ်ရီတောက်ကြနေမနေ့အစောပိုင်းမှာလေကြောင်းနဲ့ထွက်ခွာလာခဲ့ပြီးအာနာတိကတိုက်ကအမေရိကန်တို့ရဲ့မက်မူဒိုစခန်းကိုရောက်ပါတယ်။အဲဒီကနေတောင်ဝင်ရိုးစွန်းနားမှာရှိတဲ့အမေရိကန်သုတေသနစခန်းငယ်တစ်ခုကိုတွားပြီးတော့ပညာရှင်တွေနဲ့မစ္စတာကယ်ရီတွေ့ဆုံဖို့ရှိတာပါ။ဒီခီးစဉ်ကနေအနာတိကတိုက်ရဲ့ရာသီဥတုပြောင်းလဲမှုအကြောင်းတွေကိုမစ္စတာကယ်ရီလေ့လာနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့သူ့ရဲ့လက်ထောက်တွေကပြောပါရယ်။အနာတိကတိုက်ခီးစဉ်အတွင်းဝန်ကြီးကယ်ရီကတရားဝင်ထုတ်ပြန်ချက်တွေတော့ထုတ်မထားပါဘူး။ဒါပေမဲ့ဂျာရာဘရင်းနေကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်အနိုင်ရတဲ့အပေါ်မှာခရစ်ချာ့ချ်မြို့ကနေဂုံးမြူစကားပြောပါရယ်။ဒီကနေ့စနေနေ့မှာတော့နယူးဇီလန်နိုင်ငံကိုဝန်ကြီးကယ်ရီပြန်ရောက်လာမှာဖြစ်ပြီးဝန်ကြီးချုပ်ဂျွန်ကေးနဲ့တွေ့ဆုံပါမယ်။အဲ့ဒီကနေတဆင့်အရှိအလဲပိုင်းဒေသကိုဆက်ပြီးခီးဆက်မှာဖြစ်တယ်လို့အဲ့ဒီကမှတဆင့်ရာဒီဥတုပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်ဖို့မော်ရိုကိုနိုင်ငံမာရာကက်ရှ်မြို့ကိုခီးဆက်မှာဖြစ်ပါရဲ့ရှင
်။2018ကမ္ဘာဖလားခြေစစ်ပွဲတွေကိုတောက်ကြနေကကစားခဲ့တာမှာအင်္ဂလန်အသင်းကစကော့တလန်ကို3-0မရှိနဲ့အနိုင်ရသွားပါတယ်။ဝမ်ဘလီမှာကစားခဲ့တဲ့ဒီပွဲမှာတော့အင်္ဂလန်အတွက်ဂိုးတွေကိုစတာရစ်လလာနာနဲ့ကီဟေးလ်တို့ကသွင်းပေးခဲ့တာပါဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်အသင်းရဲ့ယာယီနီးပြတဲ့ဂါရက်ဆောက်ဂိတ်ဟာအင်္ဂလန်အသင်းရဲ့အမြဲတမ်းနီးပြဖြစ်လာနိုင်တယ်ဆိုပြီးတော့ခမန်းချက်တွေလည်းထွက်ပေါ်နေပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့မှာကစားခဲ့တဲ့ပြင်သစ်နဲ့ဆွီဒင်ပွဲမှာတော့ပြင်သစ်အသင်းကဆွီဒင်ကို2-0နဲ့နိုင်သွားပါတယ်ဆွီဒင်အသင်းက54မိနစ်မှာဂိုးအရင်သွင်းခဲ့တာဖြစ်ပြီးတော့ပြင်းတဲ့အတွက်ဂိုးတွေကိုတော့မန်ယူကွင်းလယ်ကစားသမားပေါကဘောနဲ့ဝက်ဆမ်အသင်းကပိုင်ရက်တို့က58မိနစ်နဲ့65မိနစ်တွေမှာသွင်းခဲ့တာပါပြင်းတဲ့ဟာဒီပွဲနိုင်လိုက်တဲ့အတွက်အုပ်စုအေမှာ10မှတ်နဲ့ပထမနေရာမှာရောက်နေပြီးတော့ဆွီဒင်ကတော့9မှတ်ရထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုကစပြီးတော့ဒီညနေခင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါရမရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအတရေးဖြတ်မှုနဲ့ Eleven Media Group အမှုဆောင်အရာရှိချုပ်နဲ့ Editor ချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်။ဆက်သွယ်ရေးပုံမှာ66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တားထားတဲ့ဥပဒေကိုလည်းဖျက်သိမ်းတင်တယ်လို့ဥပဒေပညာရှင်ကထောက်ပြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်သတင်းမှားဖြန့်ဝေမှုအတရေဖြတ်မှုတွေနဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့ Eleven Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှား66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြားဝင်ညှိနှိုင်းပေးဖို့ Eleven Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာသတင်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေဆွဲနဲ့မြစ်တာရက်ခံစာပေးပို့ပါရတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့Eleven Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါဗျ
။ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပေါ့နော်။ဟိုတနည်းအားဖြင့်တိုးချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်များတော့လေလုံလောက်တဲ့အချိန်ရှိလို့ပြောမှာပေါ့နော်။ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာရှင်းရှင်းလေးလက်မှတ်ထိုးရတယ်မယ်။ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ6ရက်နေ့လေးလယ်မှာ။အဲ့6ရက်နေ့လေးလယ်မှာဟိုတာမွေရဲစမ်းမှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကစစ်စင်ရတစ်ခုလေးပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပင်မရှိဘူးအတိတ်ပင်ရှိဆိုတာကအကျိုးရလာမထုတ်ပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော
်အဲ့တော့ကိုမြင့်ကျော်အနေနဲ့ပေါ့အဥပျိုမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟုတ
်ကျွန်တော်မြင်မှာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးပြီးဂိုင်းတွေအရေးယူဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဥအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာအစိုးရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကျင်တော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နှံနှစ်ကြီးကြခံခဲ့ရတဲ့ Unity Channel ကအမှုဆောင်ရရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါရတယ
်ဒီကိုဖြိုးမင်းသိန်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုညှို့မီပြောတယ်ဆိုတာတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတားဆွေးရမှာ ရင်ဦးသိန်းစင်လက်ထက်နဲ့တော့ပူဆိုးနေတဲ့ဒီ60ယောက်ကကြီးကိုအများကြီးရှင်းသုံးလာတဲ့အတွက်ဒါမလိုရတဲ့ကြံစည်တွေရှိပြီးတော့မီဒီယာသမားတွေရော channel စီတူတွေပါအများကြီးအခက်အခဲတွေကြံစည်တွေဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်နေတယ်ဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားဆိုတာတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ရှင်းသုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်ဆိုတာထက်တော့ပုံရိပ်တွေအများကြီးကျသွားနိုင်တယ
်အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေကိုချိုးဖောက်မှုနဲ့ Unity ဂျာနယ်အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်လေးဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောက်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကြအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ဂါဂျီကိုဖျက်သိမ်းသင့်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ဂါဂျီဆိုတာမင်းစိုးမင်းညစ်ကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေကဥပဒေကြီးကဒူးဒူးအစိုးရတဲ့ကမကျင့်သုံးသင့်နော် freedom of expression ပေါ်ရသူတွေအနှက်စာထုတ်ပေါ်ပြောကြကုန်ကိုကန့်တက်ရလဲကြားတယ်ဗျဒီဥရေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်ခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်ဒါအပေါ်ပဲဗျဒီဥရေကြီးကရှိကိုမလိုဘူးရှင်းရှင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic ဆက်သွယ်ရေးဥရေတို့ဒီဒီဒီဒီဆက်သွယ်ရေးဥခုဆက်သွယ်ရေးဥရေ33ဂါကြီးတို့66ဂါကြီးတို့ဆိုတာကိုရေးခေတ္တကအတိုက်ခံတွေကိုဖိနှိပ်ချင်ဖြစ်ဘူးပြဋ္ဌာန်းထားတဲ့အာဏာရှင်ဥရေဖြစ်တဲ့ဆက်မသုံးနိုင်ဘူးဗျ
အခုလို11 Media Group ရဲ့ CEO ဒေါက်တာတန်းထွတ်အောင်နဲ့အပတ်စဉ်တော့ Weekly 11 Channel ရဲ့ Editor ချုပ်ဥဝေဖြိုးတို့ကိုဖမ်းဆီးထားတရားစွဲဆိုတာတို့အတွက်အထူးစိုးရိမ်မိတယ်လို့လည်းမြန်မာနိုင်ငံကြားသတင်းတောက်များအသင်း FCCN ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးစလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ဆိုရင်မှုတွေမြင့်တက်စေတယ်လို့လေ AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ပစ္စိပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ရှင
်မဆူမမရှင်အခုအပြစ်ရရေးဘက်ကိုအလှည့်ပေးပါရစေအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူလက်မှတ်ရေးထိုးဖို့ရှေ့မတိုးတာဖြစ်နေပေမဲ့နီလန်းမျိုးစုံရှာပြီးဆက်လက်ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကိုရောက်နေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်ကပြောပါတယ် NCA အပြစ်ရစာချုပ်ကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကြေညာချက်အပါအဝင် UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုဆွေးနွေးနေကြတာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးမှာပါရှင်
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုသဘောတူညီမှုရအောင်ကြိုးပမ်းကြဖို့အစိုးရညီညွတ်ရေးကော်မရှင်ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကရန်ကုန်မြို့မှာနိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိနှစ်ရက်တာကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်သူတို့တောင်းဆိုထားတဲ့အချက်၈ချက်ကိုအခြေလက်ဆွေးနွေးသဘောတူညီဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကို UNFC ကိုယ်စားလှယ်ခူးရူရဲကလည်းခုလိုပြောသွားပါတယ်
ညလိုက်နာတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လုပ်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရွယ်ချက်ပါဒါကြောင့်မလို့အချိန်ကြာကြာနေတာဖြစ်ပါတယ်အဲ့တော့သဘောတူညီချက်ရလာလို့ရှိရင်လည်းပဲကျွန်တော်တို့ပြဿနာဖက်ကိုပြဦးလက်မသွားအောင်လို့ကျွန်တော်တို့စောင့်ကြည့်ဖို့တောင်းဝန်ရှိပါတယ်အဲ့တော့စောင့်ကြည့်တဲ့နေရာမျိုးတွေမှာလည်းကျွန်တော်တို့အဆင်ပြေပြေနဲ့စနစ်တကျဘယ်လိုပုံစံနဲ့စောက်ကြည့်ကြမလဲဘယ်သူဘယ်ဝါရင်နဲ့စောက်ကြည့်ဖို့လိုအပ်မလဲဆိုတဲ့အစဉ်စဉ်လေးတွေကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ
်လက်ရှိမြန်မာပြည်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ယုံကြည်မှုကင်းမဲ့စေတယ်လို့တိုင်းသားကောင်းဆောင်တွေဘက်ကလည်းဝေဖန်ထောက်ပြနေကြတာပါဒါပေမဲ့လည်းNCA စာချုပ်နဲ့ပတ်သက်ရင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကသဘောထားတင်းမာတာမျိုးမရှိဘဲအနာဂတ်မှာစာချုပ်အတိုင်းသဘောတူညီချက်တွေကိုမချိုးဖောက်ဘဲခိုင်မာမှုရှိစေရေးသူတို့အနေနဲ့လိုလားတာဖြစ်တယ်လို့ခူရူရဲကပြောပါဗျာ။
ပြောရမယ်ဆိုလို့ရှိရင်အားလုံးပါဝင်တဲ့ပါတဲ့တာတခုလဲပုံပဲကျွန်တော်တို့အကြောင်းပြောပြီးပြောတော်လက်တယ်တကယ်ကအနုစိတ်ပြောမယ်ဆိုလို့ရှိရင်အကြောင်းတရားတွေရှိပါတယ်ကျွန်တော် NCA မှာတကယ်ချင်းတို့အချက်ရှိပါတယ်ဖြစ်စီရမဲ့အကြောင်းအရာရှိတယ်ဆက်လက်နေတဲ့ဆော်ရွက်မှာရှိပါတယ်သို့တော်ဒီနေရာမှာကျွန်တော်တို့အနေနဲ့ NCA ကိုကျွန်တော်တို့ဒီတော့ဖြစ်ပေါ်တဲ့ဆော်ရွက်တောက်တော့အဲဒါနိုင်ငံများကပြည်သက်တွေနဲ့ပေါင်းလက်မှတ်ရေးထိုးရပြီးတော့ဒီလိုမှတူထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆက်လာတော့နားလည်ရတာ NCA ကိုကြာပြီးတော့ပြင်ဖို့အားလက်ချက်တွေကိုပြေ ဒီလိုမလို့ဘူးသူတို့ကလည်းဆက်လာပြီးဖြစ်တယ်သို့တော့ NCA သဘောတူညီချက်ကိုတက်မှရေးဖို့ရင်ခိုင်းမာတဲ့သဘောတူညီချက်တစ်ခုဖြစ်ဖို့ဆိုတော့ကျွန်တော်တို့လည်းခံစားဖြစ်ပါတယ်
UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲမှာနှစ်ဖက်ညှိနှိုင်းမှုတွေသဘောတူပြီးရဲ့နောက်ပိုင်း24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာချက်ကိုအစိုးရနဲ့တက်မတော်ကထုတ်ပြန်ဖို့နဲ့ UNFC အဖွဲ့ဝင်တွေက48နာရီအတွင်းအပြစ်ရက်ကြောင်းကြေညာဖို့တက်နေရာချထားရေးကိုကြိုတင်သဘောတူညီချက်ရဖို့တပ်ပိုင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်တာတွေအတွက်စောင့်ကြည့်ရေးကော်မတီဖွဲ့မဲ့ကိစ္စတွေပါဝင်နေတာပါဒီအချက်တွေကိုနိုဝင်ဘာလအတွင်းမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ DBN ဘက်ကဒီအဆိုပြုတဲ့ဒီပြစ်ခတ်တိုက်ခိုက်မှုဒီရစဲပြီးတဲ့နောက်ပိုင်းမှာဒီခိုင်ခိုင်မာမာနဲ့ဒါကိုဒီပြိပက္ခတွေကမရှင်းသလောက်ဖြစ်အောင်လုပ်နိုင်ဖို့ကိစ္စရဆွေးနွေးတာတွေချူရှိပါတယ်။အဲ့ဒါတွေကိုတော့နှစ်ဖက်လုံးကကျွန်တော်တို့ပြင်ဆင်ဖို့လိုတဲ့အတွက်ဒီနိုဝင်ဘာလထဲမှာပဲဒီခဏတော့ကDBN ဘက်ကအဆိုပြုတဲ့အဓိကအဖြစ်တော့ GMC နဲ့ကျွန်တော်တို့ဆိုင်တဲ့ချက်တွေပါပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဒီ normal လာတဲ့မှာဆက်ပြီးတော့ဆွေးနွေးဖို့ဆိုတော့နှစ်ဖက်ကောင်းဆောင်နေရတော့သဘောတူတာရှိတယ
် UNFC ကတောင်းဆိုထားတဲ့အချက်တွေထဲမှာအဓိကအရေးကြီးတဲ့အချက်တချို့ကတော့အပြစ်ခတ်ရစဲရေးစောင့်ကြည့်လေ့လာရေးကော်မတီမှာအများကယုံကြည်လေးစားရတဲ့သူတွေအပါအဝင်နှစ်ဖက်သဘောတူတဲ့နိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ် NCA ပါစည်းကမ်းတွေနဲ့ပတ်သက်ပြီးမပြေလည်မှုတွေရှိလာရင်ပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေတရားသူကြီးတွေဖွဲ့စည်းထားတဲ့လွတ်လပ်တဲ့ကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူဖို့နဲ့27ပင်လုံညီလာခံကသဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲရေးစတဲ့အချက်တွေပါရှိပါတယ်။ဒီအချက်၈ချက်ကိုသဘောတူရင် NCA စာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့ UNFC ကလည်းပြောဆိုထားပါတယ်ရှင်။
မင်းဂျင်းလိုက်ပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေထပ်ပြီးတော့ဖြစ်ပွားခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေနဲ့မတင်ကားပွဲလက်နက်ကင်ဆောင်သူတွေကြားပြီးခဲ့တဲ့အောက်တိုဘာလကတိုက်ခိုက်မှုတွေအတွင်းမှာလည်းလူအသေးပြောက်တွေရှိခဲ့ပြီးအခုလထဲမှာလည်းတိုက်ခိုက်မှုဖြစ်တာနှစ်ခါရှိပါပြီဒီအခုတိုက်ခိုက်မှုမှာတော့ထိခိုက်သေးဆုံးမှုရှိမရှိအတည်ပြုလို့မရသေးပါဘူးအခုနောက်ဆုံးဖြစ်ပွားတဲ့တိုက်ခိုက်မှုအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစာ VOE သတင်းတောက်မအေးအေးမှာကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်မောင်တော်မြို့မြောက်ပိုင်းမှာတပ်မတော်စစ်ကြောင်းရှင်းလင်းရေးလုပ်နေချိန်မှာနိုဝင်ဘာလ17ရက်နေ့ကနောက်ထပ်ခြုံခိုပစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်နှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရပါတယ်နိုဝင်ဘာလ3ရက်နေ့ကရခိုင်ပြည်နယ်မောင်တော်မြို့တောင်ပိုင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတစ်ခုကိုအကြမ်းဖက်သူတွေကဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးတဲ့နောက်ဒီလထဲမှာပဲဒုတိယအကြိမ်ဖြစ်တက်မတော်စစ်ကြောင်းထွက်နေချိန်မှာခြုံခိုပစ်ခတ်မှုခံခဲ့ရတာပါပစ်ခတ်မှုနဲ့ပတ်သက်လို့မောင်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပါတယ
်ဟုတ်ပါတယ်ဒါအမှန်ပါမြတ်ပိုင်ဟိုဒီတော့ဒီမင်္ဂလာကြီးဆိုမှာဘောတော့အဲ့တဝဲရှောက်အဲ့ဖက်မှာဘောတော့မင်္ဂလာကြီးမောင်တော်မအပိုင်ဘောအဲ့အဲ့ကမှာဖြစ်တယ်တော့မှန်ပါတယ်ဟိုဒီကလုံကြုံလေးဟိုလုံကျွေးစိတ်ကြောက်တို့တော့တော့တွေ့လို့သူတို့ကဆန်းပြစ်တာကံကောင်းလို့ကောင်းမှာပါတော့ကံကောင်းလာဘူးစိတ်ဆမှုရှိတယ်ဆိုတော့ကြတော့ကြတယ်ဟိုဘက်ကတော့ကျွန်တော်မကြောက်ဘူးဒီဘက်တက်မလို့ဘက်ကစိတ်ဆမှုရှိတယ်လို့တော့ကြတော့ကြတယ်ကဒါလည်းကျွန်တော်အသိမပြုနိုင်သေးပါဘူးအဲ့ဒီစားပါလေ
နှစ်ဖက်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့သတင်းထွက်နေပေမဲ့အတီးပြုတ်လို့တော့မရသေးပါဘူးဖြစ်တာကတော့မောင်နှမအလဲရွာမှာထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တာလို့ဆိုပါရယ်ပစ်ခတ်မှုဖြစ်တာမှန်ကန်ကြောင်းကိုတော့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှုကြော်မြဝင်းကအတည်ပြုခဲ့ပါရယ
်ဒီလိုဖြစ်တယ်လို့ကြားရတယ်အဲ့လိုကြားရတယ်ဆောက်လို့ကြားရတ
ယ်ရခိုင်ပြည်နယ်မောင်တော်မှာအောက်တိုဘာလအတွင်းနေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုးတန်ကငခုရစခန်းစတဲ့နေရာ၃ခုကိုအင်းအားရာခနန်းရှိတဲ့အကျန်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလဲကြာဆုံးခဲ့ရပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာအကျန်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိသလိုအကျန်းဖက်သူတွေဘက်ကလည်းတေဆုံးတာတွေရှိခဲ့တဲ့အကြောင်းနေကြားဆောင်ကင်းစခန်းကလက်နက်တွေနဲ့ကြီးစံတွေကိုအကျန်းဖက်သူတွေကယူဆောင်သွားခဲ့ကြောင်းအကျန်းဖက်မှုဖြစ်ပြီးရက်ပိုင်းအတွင်းမှာပဲအစိုးရကသတင်းစာရှင်းလင်းပွဲကိုလှိလင်းမြန်မြန်ပဲလှုပ်ဆောင်ခဲ့တာပါတန်လျာဖြစ်သူတွေကိုလည်းဖမ်းဆီးစစ်ဆေးတာတွေကိုတပ်မတော်ဘက်ကပြုလုပ်ခဲ့ပါတယ်ဒီနောက်မှာတော့တပ်မတော်နဲ့ နေသားဆောင်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးမောင်တော်မြို့နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်နေပြီးတလားကြော်ကြားတဲ့အထိနယ်မြေအေးချမ်းမှုတွေတော့တိတ်မရှိသေးပဲမကြာခဏပြစ်ခတ်မှုတွေနဲ့မီးရှို့မှုတွေလည်းဖြစ်ပွားနေပါတယ်။မောင်တော်အကြမ်းဖက်တိုက်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ RSO အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်ပြီးမောင်တော်ဒေသမှာလှုပ်ရှားနေတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ Nemi Shilinji Ma Lu Kwe Chopa Muri Shigejang Kula Tamagane Nangadaga Apoy Sidiga Weban Taupyarari Le Shinirawa Dear Dwe Kula Tamaga Ocha Apoye Tani Hinaye Mune American Pite Ije Uyopa Tamagane Turiki Tamajiri Pawane Tandaman Poya Yakain Bine Gule Toyo Sicili Lagebare Yakain Bine Maudomio Tambai Ma Nejasan Kiskan the Ku Taman Pika Kaya Bide now The Bajo Chimabe, a coolum you, Mount Omyo, Miao Bai Ma, Chongko Taikai Mu, Tapikera, Pipare.
American Bianzu, Muro, Tamara Yonsaya, Washington DC Muro, Junior Lemonisa. Nanga Ocho Yine, Nanga Yine Bega, Wayin Bogu to Ulem Hote. မြန်မာနိုင်ငံရဲ့အခြေအနေနဲ့လဲတစိမ့်တက်တဲ့အလံဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ထို့တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြင်းမြန်ညီညာတယ်ဆိုရင ကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါရှင်
မကြခင်နိုင်ပိုင်းအတွင်းမှာထုတ်လွှင့်ပြီးတော့မဲ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင်။အခုကျမတို့ရဲ့တောက်ကြနေစနေနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုကြာနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူလရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေတပ်အခြေစိုက်စခန်းမှာတာလီဘန်လို့တန်ရရှိတဲ့လူတယောက်ကဒီကနေ့အသေးခံပုံခွဲခဲ့တာကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးတော့ဆယ်လေးဦးထက်မနည်းဒဏ်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းမှာအပြင်ဘက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့အာဖဂန်သတင်းဌာနကပြောပါတယ်။ပုံခွဲသမားကအလုသမားအဖြစ်အယောင်ဆောင်ထားခဲ့တာပါ။ဒီအသေးခံပုံခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့သေဆုံးဒဏ်ရာရသွားသူတို့ရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညီညွတ်စွာယက်တီနေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ္ဒူလာအဗ္ဒူလာကသူ့ရဲ့ Twitter ဆက်မျက်နှာရေးပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရစဘီဟူလာမူဂျာဟစ်ကပြောပါရယ်အမေရိကန်သမ္မတနဲ့ရွေးကောက်တင်မြှောက်ခံရတဲ့အမေရိကန်သမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမ္မတနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုအာဏာရဖြစ်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဂျန်ဂါကပြောပါရယ်လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်တာဝန်ယူရတဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်တွေနှစ်နှစ်လောက်အလားအသာမဖြစ်အောင်ရှောင်ရှားနိုင်ဖို့အတွက်ဥရောပမှာဘလို့လုပ်ကြရဲဆိုတာကိုအမြန်လေ့လာရမှာဖြစ်တယ်လို့ဂျန်ဂါကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသူကျောင်းသားတွေကိုတောက်ကြနေကပြောကြားခဲ့ပါတယ်။ဒါအပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တရှိမှုအပေါ်မှာမေးခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကဆိုးရတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့ဂျန်ဂါကညီလာခံတယောက်လာသူတွေကိုပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခဲ့တာကြောင့်သူရာသမ္မတဖြစ်လာတာကိုဥရောပကောင်ဆောင်တွေကြားမှာအံ့ဩခဲ့ကြတယ်လို့တချို့ကလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ
်။စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်ကြေညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျော်နာကမင်းဖြစ်ပါတယ်။ VOA ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ကျမတို့ VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်း internet ဆက်မျက်နှာ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းပြန်ပြီးတော့နိုင်နိုင်ကြပါရစေ။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.